အခုတနင်္လာနေ့မှာ G7 နိုင်ငံသားဝင်ကြီးများအစည်းအဝေးကိုဖိတ်ကြားရတဲ့အဲနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကနိုင်ငံသားဝင်ကြီးတွေလည်းတက်ရောက်နေကြပြီးဆက်အနာသိမ်းခံရတဲ့မြန်မာအချက်တဲပါဝင်ယူကရိန်းနယ်စပ်မှာရုရှားတပ်တွေတိုးမြင့်ချလာတဲ့အခြေအနေအီရန်နျူကလ িয়ার ရေးကိစ္စရပ်တွေဟာထိတ်တန့်ခေါင်းစဉ်ဖြစ်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လွတ်လပ်မှုနဲ့ဒီမိုကရေစီကိုကန့်သက်ထိန်းချုပ်နိုင်ရေးကြိုးစားနေကြသူတွေကိုစန့်ကျင်ဖို့အနောက်နဲ့မဟာမိတ်နိုင်ငံတွေဟာခိုင်ခိုင်မာမာယက်တီကြဖို့လိုတယ်လို့ G7 အစည်းအဝေးအတွင်းဗြိတိသျှနိုင်ငံရေးဝန်ကြီး Liz Truss ကပြောကြားလိုက်ပါတယ်။ဗြိတိသျှနိုင်ငံလီဗာပူးမြို့မှာနှစ်ရက်ကြာကျင်းပနေတဲ့ကမ္ဘာ့ချမ်းသာတဲ့နိုင်ငံတွေနဲ့စုဖွဲ့ထားတဲ့ G7 ရဲ့နိုင်ငံရေးဝန်ကြီးများတွေ့ဆုံဆွေးနွေးပွဲအတွင်းအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ထိပ်တည်ဆွေးနွေးပွဲကိုပထမဦးဆုံးအကြိမ်ဖြစ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမြေနိုင်ငံသားရေးဝန်ကြီးတွေတက်ရောက်နေကြတာဖြစ်ပြီးတော့ကိုဗစ်ကာကွယ်ဆေးနဲ့ဗန်ဒါရေးကိစ္စတွေအပါအဝင်ကိစ္စရပ်တော်များကိုလည်းဆွေးနွေးနေကြတာဖြစ်ပါတယ် G7 နိုင်ငံသားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံကိုဗြိတိန်ဘက်ကဖိတ်ကြားထားကြောင်းလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲတွေကိုတော့မြန်မာစစ်ကောင်စီကိုဗြိတိန်ဘက်ကဖိတ်ကြားမထားကြောင်းဗြိတိန်ရဲ့အာရှဆိုင်ရာဝန်ကြီးအမန်ဒါမဲလင်ကအော်တိုဘားလ19ရက်နေ့မှာစာနဲ့ရေးသားဖြေဆိုထားပါတယ်။တောင်ကိုရီးယား၊ဩစတြေးလျ၊တောင်အဖရိကနဲ့အိန္ဒိယတို့ကိုလည်းအင်ရှင်ဗျူတင်ကဧည့်သည်တော်အဖြစ်ဖိတ်ကြားထားပါတယ်။နိုင်ငံသားရေးဝန်ကြီးအတော်များများကတော့ကပ်ဘေးအကန့်သက်တွေရအွန်လိုင်းကနေအစည်းအဝေးတက်ကြမှာလည်းဖြစ်ပါတယ်ခင်ဗျာ။